နိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဒီဇင်ဘာ17ရက်နေ့ဒီကနေ့မှာတနင်္ဂနွေလောကကျင်းတောင်တိတိယအကျဉ်းသား44ဦးလွတ်မြောက်လာခဲ့ပါတယ်။ဒီအထက်မှာလက်ကျန်နိုင်ငံရေးကျင်းသားစစ်ဆေးရေးကော်မတီကတင်ပြခဲ့တဲ့နိုင်ငံရေးကျင်းသား42ဦးပါဝင်ပါတယ်။အဲ့ဒီနိုင်ငံရေးကျင်းသားတွေထဲမှာငင်းချမ်းစွာစီတန်းလက်လက်ချင်းဆိုင်ရာဥပဒေပုံမှန်18နဲ့အကျဉ်းချနေသူအများစုပါဝင်ပါတယ်။ဒီနေ့လွတ်မြောက်လာသူတွေထဲကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂခေါင်းဆောင်ကိုဒီငိမ့်လင်းကမြန်မာနိုင်ငံရဲ့တရားစီရင်ရေးမှာခင့်တဲ့မလျော်ညီတဲ့ဥပဒေတွေကိုမဖြစ်မနေပြုပြင်ပြောင်းလဲဖို့လိုအပ်နေပါတယ်လို့ပြောပါတယ်
ကျွန်တော်တို့တောင်းဆိုတာဒီ level round of team စီမံကိန်းမှာစံအားတွေပေါ်မှာချမ်းဖတ်ဖြီးနေဖြူခွဲတာနဲ့ပတ်သက်ပြီးတော့တရားခံပေါ်လို့ကျွန်တော်တောင်းဆိုတယ်တရားခံတွေကိုယနေ့ဒီချိန်ထိပေါ်လို့နိုင်ခြင်းမရှိသေးရဲ့ပဲအဲ့ဒီပေါ်လို့တောင်းဆိုတဲ့လူတွေကအရှူရထောင်ထဲပုံစံပုံမှန် stick နေပဲတရားရင်ဆိုင်ပြီးတော့ထောင်ထဲကိုကျသွားတဲ့လူတွေပဲဖြစ်နေတယ်ဒီဥပဒေပုံမှန် stick လို့မှာကသူတို့လိုအပ်တယ်လို့အတုံးချပြုလို့ရတဲ့ပုံစံမျိုးထားနေရတွေ့ရတယ်အခုနိုင်ငံသမားတွေလိုလိုဆွဲဆွဲပြီးတော့ဖန်သွားပုံမှန် stick ပုံမှန် stick နေနေပဲကျွန်တော်ခုမြတ်တောင်းခံတဲ့ခါမှာလည်းခုမြတ်ချပေးရမျိုးတွေမတွေ့ရဘဲနဲ့ဒီပုံမှန် stick နေအကြောင်းပြချက်မျိုးစုံနဲ့ပယ်ဆယ်နေရတွေ့နေရပြီးတော့ခင်းတဲ့အျော်ညီမှုမရှိတဲ့ဥပဒေတွေတော့နိုင်ငံမှာအများကြီးပဲရှိပါသေးတယ်။ဒါတွေကိုကျွန်တော်တို့ကကြောင်းတွေစုံမှုဖော်ဆောင်မှုပဲမှာဒါတွေကိုမဖြစ်မနေကျွန်တော်လုပ်ဆောင်ရလိမ့်မယ်။ဒီကျွန်တော်နိုင်ငံမှာရှိတဲ့တရားဥပဒေစုံမွေးဟာကလက်ရှိအနေအထားတွေကတရားဥပဒေရဲ့အထက်မှာလူ့ပုဂ္ဂိုလ်တွေရှိနေတယ်ဆိုတာပေါ်နေတယ်လေ
။ကိုတီငိမ့်လင်းဟာပြီးခဲ့တဲ့နိုဝင်ဘာ22ရက်နေ့ကပုံမှန်18နဲ့အလုတ်ကျန်းတဲ့ထောင်နဲ့တလချမှတ်ခံခဲ့ရသူဖြစ်ပါတယ်။အခုလိုနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးလိုက်တဲ့အပေါ်မှာထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကကြိုဆိုလိုက်ပြီးဒီနေ့မကုန်ခင်မှာအစိုးရကနိုင်ငံရေးကျင်းသားတွေအားလုံးကိုလွှတ်ပေးဖို့မျှော်လင့်တဲ့အကြောင်းပြောပါတယ်
။ဒီရက်တိုင်းမှာလွှတ်ပေးမယ်ဆိုတာကတော့ငွေကြေးတွေကဆွေးနွေးထားပြီးသားဖြစ်ပါတယ်။အဲ့တော့ဒီနေ့လွှတ်ပေးတဲ့ဆိုတာကတော့ဒါကတော့ဒီစီဂျေးဒီမှတ်ပြီးတဲ့အနေနဲ့တိုက်ဆိုင်စွာလွှတ်ပေးလိုက်တာပေါ့လေ။ဆိုတော့ပြောပေမဲ့လည်းစီဂျေးမဖြစ်လေဒီ52ဦးကတော့ဒီကိစ္စတွေမှာလွတ်လာမယ့်အခြေအနေရှိပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီဒီဇင်ဘာလမကုန်ခင်မှာဒီနိုင်ငံရေးကျင်းသားအားလုံးကုန်အောင်လွှတ်ပေးဖို့ကြိုးစားနေတာဖြစ်တဲ့အတွက်ကျွန်တော်တို့ဒီရက်တိုင်းလေးမှာကတော့လွတ်လာဖို့ထပ်ပြီးတော့လည်းရှိပါသေးတယ်။နောက်ပတ်လေးမှာလည်းလွတ်လာဖို့ရှိပါသေးတယ်။
လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကကော်မတီကတင်ပြထားတဲ့နိုင်ငံရေးကျဉ်းသားတွေအားလုံးလွတ်မြောက်လာဖို့မျှော်လင့်ကြောင်းသူတို့တွေလွတ်မြောက်ဖို့အတွက်လည်းကော်မတီအနေနဲ့ဆက်လက်ပြီးစ조사သွားမှာဖြစ်တဲ့အကြောင်းပြောပါတယ
်ကျွန်တော်တို့နိုင်ငံရေးကျဉ်းသားပြည်တင်မြောက်လာတဲ့ပုံကိုယ်ကြီးအားလုံးလွတ်လာရင်ပိုကောင်းတာပေါ့နော်အဲ့ဒီတွေလွတ်နိုင်ဖို့အတွက်လည်းကျွန်တော်တို့ဆက်စ조사ရမှာပေါ့ဒီနေ့ဖြစ်ခဲ့ရဲ့အဖွဲ့ခန်းသားမှာအကျဉ်းသား40ကျော်လွတ်လိုက်တဲ့အတွက်ဒီလအသွင်းမှာပဲပေါ့နိုင်ငံရဲ့ဒီ2023ကိုတော့နိုင်ငံရဲ့အဓိပ္ပာယ်ရှိဒီလုံးချုပ်မယ်လို့ကျွန်တော်ယုံကြည်တယ်လေဒါကြောင့်အတုံးလိုက်တုံးလိုက်အကျဉ်းသားတွေထောင်တကားတွေပွင့်ပြီးတော့အများကြီးလွတ်လာလိမ့်မယ်လို့တော့ကျွန်တော်သတ်ထားပါတယ်ဒီသက်လည်းကျွန်တော်တို့လက်ချာနိုင်ငံရေးအကျဉ်းသားစီစဉ်ကော်မတီဥက္ကဋ္ဌဒီတော်စုဝန်ကြီးဦးစိုးသိန်းရဲ့ဦးဆောင်မှုကိုလည်းကျွန်တော်တို့ကျေနပ်အပ်ရပါအဲဒီလက်ပေါ်ရေးကြီးတာကတော့နိုင်ငံတော်ရဲ့သမ္မတကြီးဦးသိန်းစိန်ကလေဒီနှစ်ကုန်မှနိုင်ငံရေးကျင်းသားအားလုံးမရှိအောင်ဆောင်ရွက်ပေးမယ်လို့ဒီသေးမှာရောဒီဘက်မှာရောပြောဆိုထားတဲ့အချက်ကလည်းရှိနေတော့ဒါကကျွန်တော်တို့သမ္မတကျင်းသားတွေလွတ်လာမဲ့မြင်ဝင်းကိုထပ်မံသွေးရမယ်လို့ကျွန်တော်ပြောလေ့ထားပါတယ်
APP ရဲ့စီရင်အရာမြန်မာနိုင်ငံအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသား82ဦးရှိပြီး42ဦးလွတ်မြောက်လာတဲ့အတွက်နောက်ထပ်42ဦးကျန်နေသေးတယ်လို့လည်းသိရပါဗျ။ဒါအပြင်မြန်မာနိုင်ငံမှာငင်းချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေပုံမှန်18905ခခွေအာဏာပိုင်တွေကိုဝတ္တရားနှောက်ယှက်မှုစတဲ့ပုံမှန်တွေနဲ့တရားရင်ဆိုင်နေရသူ200ကျော်ရှိနေသေးတယ်လို့လည်း APP ရဲ့စီရင်အရာသိရပါဗျ။